ဟုတ်ကဲ့ဦးဆောင်ညွန့်ရေရှင်လေးလုံးရဲတော်ပုံ24နှစ်ပြည့်ပြီပေါ့နော်အဲ့ကကြတော့ဦးဆောင်ညွန့်တို့ကဒီအလုသမားဘက်ကနေပြီးတော့ပါလာတဲ့ခါကြတော့ဘယ်လိုစပြီးတော့ဝင်ပါပြစ်ကြလဲအလုသမားတွေအခန်းကဏ္ဍတော့ဘယ်လိုရှိလဲအဲ့ဒါနည်းနည်းဟိုပြောပြပါဦး
ဟုတ်ကဲ့ဟုတ်ကဲ့ရှင်လေးလုံးနဲ့ပတ်သက်လို့ကတော့ပထမဆုံးအရေးကြီးဆုံးပြောချင်တာတစ်ချက်ရှိတယ်ရှင်လေးလုံးအရေးတော်ပုံကြီးလို့ခေါ်အပ်တယ်အရေးကြီးလို့မခေါ်အပ်ဘူးညာအဲ့ဒါအင်တန်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တပီလူလေးအေးမရရင်မတန်ခဲ့ရအလုံးနိုင်ရှင်တဲ့ကပြည်သူတရားလုံးပါခဲ့တဲ့အရေးတော်ပုံကြီးနောက်တစ်ခါတကယ်လိုအပ်လို့ပေါ်ပေါက်ခဲ့တဲ့အရေးတော်ကြီးဒါတော့ပြောချင်တယ်နောက်တစ်ခါအစိုးရတရားဒီရှင်လေးလုံးအရေးတော်မှာဘယ်လိုသဘောထားလဲကိုကြည့်ပြီးတော့ဒါဒီဆိုရဒီဒီမိုကရေစီဘက်ကိုသွားနေလားမသွားနေဘူးလားတရားခံမှန်းလို့ရတယ်ဒီရှင်လေးလုံးပြည်တော်ကြီးပေါ်ပေါက်လာဟုတ်ပါဒီចောင်းသားပြည်အမရီလူတန်းသားဗျာတကယ်နင့်နာခံပြလို့ပေးခဲ့ရအဲ့ရှင်လေးလုံးအုံပေါ်ပေါက်ပြီးတော့အချိန်ကုန်စားပြီးတော့ရကစားမှာပဲကျွန်တော်လူမားကြီးအဲ့ဒီဆုံးကတော့နိုင်ငံတော်ပိုင်စိတ်အောင်လုံးယူနေများတာဘူးဗျာအကုန်လုံးဒီចောင်းသားကြီးပြည်သူလူအနေနဲ့တမက္ကာကြီးဖွဲ့ကြပြီးတော့မဆလာဒီပါတီအနာစင်စနစ်ကရန်တရားကြီးရက်တန့်သွားစေခဲ့တာဒီလူမားကြီးရဲ့ပါဝင်မှုဗျာ
ဒီအလုသမားတွေပါဝင်လာအောင်ဘယ်လိုများစီရင်ကြရလဲအလုသမားတွေရောဘယ်လိုပါဝင်လာကြလဲခင်ဗျာ
ခြေလေးလုံးပေါ်လာဘူးလေအင်ဂျန်ထူးကြတဲ့အကြောင်းအရာရှိတယ်ဗျာပြည်သူတရားလုံးခံစားနေရတာဘယ်လိုမှတန်ကြီးမခံနိုင်လို့ဗျာဥမာရင်ထူးကြတဲ့တစ်ခုရှိတယ်ဒီဝန်ထမ်းတို့အလုသမားတို့ဆိုတာအဲ့ဒီအချိန်ကပို့ဆိုးလေဗျာအစိုးရဟိုနေ့ဘက်ကအင်မတန်မှလူလူလှူရှာမှုမပါဝင်မှုအင်တန်ဝင်လေးကြတာလားသူတို့မှချီးထားတုံထားတဲ့ကျိုးလေးရှိအောင်တို့ရရင်အဲ့ဒီအချိန်ခါမှာဘလောက်ထိပြည်သူလူလူခံစားဒုက္ခရောက်နေပြီလဲဆိုတော့ဟိုပေါ်လွင်တဲ့အတွက်ကြောင့်အဲ့ဒီဟာမှာအလိုလျောက်ကိုပါဝင်လာတာဗျာတဘာဝကြဆိုပြည်သူလူလူရဲ့ခံစားရတာကြီးမားလုံးအားကြီးလို့ပါလာတယ်လို့ဒီလိုပဲကျွန်တော်ပြောချင်တယ်ဗျာ
ရှင်လေးလုံးနောက်ပိုင်းမှာလည်းကျွန်တော်တို့ကြားရတယ်လေရုံးပြန်တက်ပြီးတဲ့ခါကျတော့ဒီဝန်ထမ်းတွေအလုပ်ဖြုတ်ပစ်တာတွေပေါ့နော်အဲ့လိုအလုပ်ပြုတ်တာတွေကဘလောက်လောက်ရှိလဲဗျာ
တော်တော်ကြီးကိုများတယ်ဗျာ။ဟုတ်တန်ထူးကြသွားတဲ့ဟာတခုရှိတယ်ဗျာ။စာသုံးလုံးကတော်တော်များသွားတဲ့ဟာမျိုးရှိတယ်ဗျာ။စာသုံးလုံးဆိုတာအဲ့ဒီရင်တော့ SB ပေါ့ဗျာ။ SB ဆိုတဲ့ဟာဒီဒါသူကလည်းအနိကဆုံးဘယ်တော့မှပါလိပါတာမရှိတဲ့ဟာပေါ့ဗျာ။အလုပ်ကအဲ့ဒီလုံးကပြုတ်တာကျွန်တော်သိတယ်ဗျာ။အားလုံးပေါင်းဟာ9000တဲ့မှာအောက်ဘူးဗျာ။တတိယဖြုတ်ပစ်ခဲ့တာအဲ့တော့ဆက်စားကြင်ညာခြင်းအလုပ်ကမဖြုတ်ဘူးဆိုပြီးတော့ခရီးပေးတာဗျာ
။ဟုတ်ကဲ့။
တတိယဖြုတ်ယူတာဗျာ။အဲ့လိုပါဗျာ။ဟုတ်က
ဲ့။ဟုတ်ကဲ့9000ဆိုတာဒါရန်ကုန်တခုတည်းလား။
ကျွန်တော်ပြတာအဲ9000ကျော်ဒီရန်ကုန်နဲ့မန္တလေးပေါ့ဗျာကျွန်တော်သိနေတာကြံတဲ့ဟာကြီးရှိသေးတယ်အဲ့ဒီဟာကြီးကိုကျွန်တော်လည်းလမ်းမမီဘူးဗျာနော
်ဟုတ်ကဲ့ဟုတ်ကဲ့ဦးဆောင်ညိုကအဲ့ဒီ88တုန်းကကြတော့ဘာတောင်ဘယ်ဌာနမှာယူထားရလဲခင်ဗျာ
အဲ့ကျွန်တော်ဒီရင်းခုမြာကုလီဌာနမှာ assistant director အနေနဲ့တာဝန်ယူပါတယ်ပန်ဆူရန်ဟိုယုံမှာအာယုံထိုင်ရင်ကျွန်တော်အဲ့ဒီအနေမှာခါဟိုဒီရင်းခုမြာတမကဖွဲ့ရဲ့ခါကျတော့တွင်းမှုနေနဲ့ပါသွားတယ်နောက်ကျတော့ကျွန်တော်တို့တမကလေးဝင်းထံလာလေလိုက်ခွဲကြတာဗျာကျွန်တော်တို့ကြတော့အဲ့ဒီကစီမံပန်းနာ18ဌာနဗျာအဲ့ဒီဝင်းကြီးဌာနတမကဖွဲ့ရောလေကျွန်တော်အတွင်းမှုနဲ့ပါပြီးတော့ဆက်လုပ်ပြီးတော့မှပြီးတဲ့အခါကျတော့ပြုတ်တာပေါ့ဗျာကျွန်တော်ဟိုဘက်ထွက်သွားပြီးတော့6-9လလောက်ကြာမှာဒီတမဆိုင်ကဝင်းနဲ့အလုံးပေါင်း90ကျော် LS ကလူမျိုးဒါ LS အနေနဲ့ဥဆောင်ညွန့်နေမတရားပြေးဆောင်စီးယုံလို့ဒီလိုဖြစ်လာတာပါဒါဝင်းချတောင်းပါပါတယ်ဆိုပြီးတော့ပွဲလုပ်ပြီးတော့ပြုတ်တာခဲ့ဗျာအဲ့တော့ဒီမှန်းများဆိုတာပြုတ်သွားခဲ့ပြီးတော့အဲ့ဒီပြုတ်တဲ့လူရဲ့တော်တော်များများဒီလေထူးခြားတဲ့အနေနဲ့ကျွန်တော်တင်ငိုင်းမှာနောက်ပိုင်းဆက်ပြီးတော့ပါဝင်ပတ်သက်ကြိုးစားစားကြတာတွေ့ရတယ်ဗျာချို့ NLD မှာချို့ဆိုင်ရဆိုင်ရနေရာတွေမှာဆက်ပြီးတော့လုပ်ကြတာမျိုးရှိရတယ်ဗျာ
အဲ့တော့အဲ့ဒီရှင်လေးလုံးကာလာမှာပေါ့နော်ဦးဇော်ညွန့်ဒီမှတ်မှတ်ရရှိနေတဲ့အဖြစ်ပြက်လေးတစ်ခုလောက်နည်းနည်းပြောပြပါအောင်ခင်ဗျာ
ရဲကိုတော့ကျွန်တော်ကောင်းကောင်းမမိတယ်ဗျာရှင်လေးလုံးအဲ့ဒီညမှာကျွန်တော်တို့ရရက်ကန်လေးတက်လာပြီးတော့ကျွန်တော်တို့ဒီစုလေးမြို့တော်ခမ်းမရှိမှာစုကြတဲ့အခါကျတော့တယ်လိုက်ကြော်တဲ့အချိန်ကမှပြတ်တက်တာဒီပပဆက်ဆက်ပြတ်တက်ခဲ့ပါလေဒါဒီအားလုံးပေါ်တော့နိုင်တယ်လို့ထင်ပါတယ်ကျွန်တော်ပြောနေတာနောက်တနည်းမနဲ့ဗျာနောက်နည်းမှအဲ့ဒါစိတ်ငြိမ်ပေါ်ပြီးတော့ကျွန်တော်အဲ့ဘက်ကိုထွက်သွားရတာတော့အချိန်ဘာတွေ့ရအောင်မလဲဒီ9ယောက်ဗျာကျွန်တော်ဂီတာကလုံးပါတယ်မိန်းကလေး2ယောက်ပါတယ်ဗျာအဲ့ဒီမြို့ကမှလည်းဒီလက်ရှိတောင်းမှာပါပလက်ဖောင်းပေါ်ထိုင်နေတာလူတွေကွက်တီကွက်တီနဲ့ဟိုးဝေးရနေပြီးတော့ဟောကြည့်နေကြတယ်ပဲရှိတယ်ဒါပေမဲ့အဲ့ဒီအုပ်စုလေးစုကြီးဝင်လာပြီးတော့အဲ့ဒီမှာကဘာမကြည့်ဘူးကိုသူတင်းရဆူသွားတယ်ဟာကျွန်တော်ခုထိမမေ့ဘူးဗျာကျွန်တော်သူတင်းရဟန်းကြည့်ပြီးတော့ကျွန်တော်နားထောင်ရင်ကနေပြီးတော့မျက်ရည်ချခဲ့ဘူးလေဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲ